အာဖဂန်နစ္စတန်နိုင်ငံမှာစေကျော်တဲ့ရမင်းကလေးငယ်တွေကိုပညာသင်ခွင့်မပေးဖို့ဆုံးဖြတ်ချက်ကိုတာလီဘန်၏အနေနဲ့မကြာမီပြန်လည်ပြင်ဆင်ဖို့မျှော်လင့်ကြောင်းအာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်သောမတ်ဝက်စ်ကစနေနေ့မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့မလ23ရက်နေ့ကတောင်းလီပြန်ဖွင့်ချိန်မှာမင်းကလေးတွေကိုတက်ခွင့်မပေးဖို့တာလီဘန်တွေကဆုံးဖြတ်ခဲ့တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့ကာတာနိုင်ငံဒိုဟာမြို့မှာတာလီဘန်တွေနဲ့ဒီသံဆွေးနွေးဖို့အစီအစဉ်ကိုအမေရိကန်ကဖြတ်သိမ်းခဲ့ပါတယ်။တာလီဘန်၏အနေနဲ့ဒီဆုံးဖြတ်ချက်ကိုမတမီရပ်ပိုင်းအတွင်းပြန်လည်ပြင်ဆင်လိမ့်မယ်လို့သူအနေနဲ့မျှော်လင့်ကြောင်းအာဖဂန်ဆိုင်ရာအထူးကိုယ်စားလှယ်သောမတ်ဝက်စ်ကဒိုဟာညီလာခံမှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တောင်းနေ့ပြန်ဖွင့်ရမှာတောင်းဝတ်စုံဝတ်ဆင်တာအပါအဝင်အစ္စလာမ်ဥပဒေနဲ့အညီစီစဉ်စရာတွေရှိနေသေးတယ်ဆိုပြီး၆တန်းကနေအထက်ကျောင်းသူတွေကိုကျောင်းတက်ခွင့်ပေးမဲ့အစီအစဉ်ကိုရုတ်တရက်ဖြတ်သိမ်းလိုက်တာပါ။ဒီနေ့နေ့မှာပဲအာဖဂန်မြို့တော်ကဘူးမှာကျောင်းတက်ခွင့်မရတဲ့ကျောင်းသူတွေ၊မိဘတွေ၊ဆရာမတွေနဲ့လူခွေလှူရှားသူတွေဒါဇင်နဲ့ချီပြီးတာလီဘန်ပညာရေးဝန်ကြီးဌာနရှေ့မှာဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေမိန်းကလေးတွေကတော့စာအုပ်တွေကန်ဆောင်ပြီးခြေတက်ခဲ့ကြသလိုပညာရေးဟာအခြေခံအခွင့်အရေးဖြစ်တဲ့ဆိုတဲ့ဆိုင်းဘုတ်တွေကိုလည်းကန်ဆောင်ခဲ့ကြပါတယ်။